အမေရိကန်နဲ့အာဖဂန်နစ္စတန်တာလီဘန်အဖွဲ့တွေကြားငြိမ်းချမ်းရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးတဲ့အခမ်းအနားကိုအမေရိကန်နိုင်ငံကြီးဝန်ကြီးမိုက်ပုံပီယိုတက်ရောက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောက်ကြားနေမှာကြေညာလိုက်ပါတယ်ကျွန်တော်လမ်းညွန်ချက်နဲ့အညီနိုင်ငံကြီးဝန်ကြီးမိုက်ပုံပီယိုအနေနဲ့တာလီဘန်အဖွဲ့နဲ့ငြိမ်းချမ်းရေးသဘောတူညီချက်လက်မှတ်ရေးထိုးမဲ့အခမ်းအနားကိုကိုရန်တက်ရောက်မှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်အမေရိကန်နဲ့တာလီဘန်တို့အကြားသဘောတူညီချက်အရအာဖဂန်နစ္စတန်နိုင်ငံအတွင်းကအမေရိကန်တပ်ဖွဲ့ဝင်ဥယေကို 13,000 ကနေ 8,600 အထိချော့ချဖို့ရည်ရထားပါတယ်ဘယ်နေရာမှာဒီသဘောတူညီချက်ကိုလက်မှတ်ထိုးမလဲဆိုတာကိုသမ္မတ ထရမ့်ကမပြောပေမဲ့ကနဦးရရှိတဲ့သတင်းတွေအရကာတာနိုင်ငံဒိုဟာမြို့မှာစနေနေ့မှာလက်မှတ်ရေးထိုးမှာဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီးမတ်အက်စပါကလည်းပူးတွဲကြေညာချက်တရားကိုထုတ်ပြန်လိုက်မယ်လို့လည်းသမ္မတထရမ့်ရဲ့ကြေညာချက်မှာပါရှိပါတယ်။ထရမ့်ကတာလီဘန်အဖွဲ့နဲ့အာဖဂန်အစိုးရကိုငြိမ်းချမ်းရေးအတွက်ဒီအခွင့်အရေးကိုအမိရယူဖို့တောင်းဆိုလိုက်ပြီးဂရီကဝစ်တွေအတိုင်းလိုက်နာရင်အာဖဂန်စစ်ပွဲအဆုံးသတ်ဖို့အားကောင်းတဲ့အနေအထားရှိပြီးအမေရိကန်တပ်ဖွဲ့တွေကိုအိမ်ပြန်ခေါ်နိုင်မှာဖြစ်တယ်လို့ပြောပါတယ်။အာဖဂန်စစ်ပွဲဟာလွန်ခဲ့တဲ့19နှစ်ကတည်းကစတင်ခဲ့တာဖြစ်ပြီးအမေရိကန်တို့အတွက်ကုန်ကျစရိတ်အမေရိကန်ဒေါ်လာ1 trillion ရှိသလိုအမေရိကန်တပ်ဖွဲ့ဝင်2000လေးရာဝန်းကျင်အသက်ဆုံးရှုံးခဲ့ရပါတယ်ခင်ဗျ